ဖေ့စ်ဘွတ်ကုမ္ပဏီကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့နိုင်ငံတကာရာဇဝတ်ပုံကင်းဆိုင်ရာအထောက်အထားတွေကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ WWM ကိုမပေးသေးဘူးလို့အဲ့ဒီအဖွဲ့ရဲ့အကြီးအကဲကပြောပါတယ်။ရွန်ဂျာမော့စလင်တွေပေါ်အပါအဝင်မြန်မာနိုင်ငံအတွင်းဖြစ်ပွားခဲ့တဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ WWM အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ်လို့ Facebook ကပြောထားပေမဲ့အထောက်အထားတွေကိုထိန်းချုပ်ထားဆဲဖြစ်တယ်လို့အဲ့ဒီအဖွဲ့ကဦးဆောင်သူ Nicholas Comjian ကရိုက်တာတရင်ဌာနကိုပြောပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကမြန်မာနိုင်ငံထဲအမုန်းတရားတွေလုံဆော်ရမှာ Facebook ကအဓိကအခန့်ကဏ္ဍကပါဝင်နေတယ်လို့လည်းဆက်ဆွဲထားပါတယ်။2019ခုနှစ်ကဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆေးရေးတွေကြောင့်ရိုဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုဆက်ဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံတရားရင်ဆိုင်နေရတာဖြစ်ပါတယ်။ ICJ မှာမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံကလည်းတရားရုံးကိုတင်ပြနိုင်ရေးမြန်မာနိုင်ငံဆိုင်ရာထောက်ထားတွေကို Washington DC တရားဥပဒေတစ်စက် Facebook ကိုတောင်းဆိုထားပါတယ်။ဂမ်ဘီယာရဲ့တောင်းဆိုချက်ကိုလည်း Facebook ကုမ္ပဏီကလက်မခံဘဲတရားရုံးအနေနဲ့ဂမ်ဘီယာရဲ့ရှောက်ထားချက်ကိုပယ်ချပေးဖို့ပြီးခဲ့တဲ့အပတ်ကပဲတရားဝင်ပန်ကြားထားပါတယ်။ရိုဂျာသုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့လူမျိုးတုံးတပ်ဖြတ်မှုဆွဲချက်တွေကိုညှင်းဆို့ထားပြီးမြန်မာစစ်တပ်အနေနဲ့ရဲစခန်းတွေကိုတိုက်ခိုက်ခဲ့တဲ့လက်နက်ကင်တပ်တွေကိုပြန်လည်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောထားပါတယ်ခင်ဗျ။